လာမယ့်နိုဝင်ဘာလလယ်မှာကျင်းပဖို့စီစဉ်နေတဲ့ဒီမြန်မာနဲ့ရုရှားနှစ်နိုင်ငံဒုတိယကြိမ်ပူးတဲ့စီးလေ့ကျင့်မှုဟာဆိုရင်စစ်ကောင်စီကတရုတ်ထက်ရုရှားကိုပိုအားကိုပြီးတော့ရုရှားအကူအညီနဲ့ဒီအနောက်အုပ်စုရဲ့ဖိအားကိုရှောင်နိုင်ဖို့လှုံ့ဆော်ချက်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံရဲ့အကြံဉာဏ်တွေကသုံးသပ်ပါတယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဒီစစ်တပ်ဟာရုရှားနဲ့စီးလေ့ကျင့်တာအပါအဝင်မိဖက်ဆက်ဆံရေးပို့ပြီးတော့တိုးမြင့်လှုံ့ဆော်လာနေတာလည်းဖြစ်ပါတယ်ရုရှားမြန်မာစီးဆက်ဆံမှုအပေါ်သုံးသက်ချက်အမြင်တချို့ကိုတော့ရန်ကုန်ကတင်ပြပို့ထားတာကိုနားလောင်ကပြောပြပါမယ်ရှင်
နိုဝင်ဘာ20ရက်ကနေ24ရက်နေ့အထိရုရှားစစ်တပ်ကအရာရှိစစ်သည်တွေနဲ့အတူဟာဗာဖေးစစ်ကမ်းအခြေပြုနိုင်ငံပူရဲစစ်ရေးလေ့ကျင့်မှုတွေကိုကပလီပင်လယ်ပြင်မြောက်ပိုင်းမှာကျင်းပသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်အခုလိုရုရှားမြန်မာရေတပ်ပူရဲစစ်ရေးလေ့ကျင့်မှုအတွက်အောက်တိုဘာ20ရက်ကရုရှားရဲ့ပစိဖိတ်ဆိုင်ရာရေတပ်စစ်သည်တွေအုပ်စုကထောက်ပံ့ရေးရေရင်တစည်းအပါဝင်ကိုဗစ်စစ်ရေရင်လေးစီးရန်ကုန်မြို့တိလဝါစစ်ကမ်းကိုရောက်ရှိလာတာပါဒါဟာရုရှားရေတပ်နဲ့မြန်မာရေတပ်အကြားဒုတိယအကြိမ်ပူးတွဲစီရင်လေ့ကျင့်မှုဖြစ်ပြီးတော့ဒီကရက်နေ့နိုဝင်ဘာလတုန်းကလည်းကပလီပင်လယ်ပြင်မှာပူးတွဲစီရင်လေ့ကျင့်ခဲ့ပါတယ်။ဒီလိုတရားဝင်စီရင်လေ့ကျင့်မှုမတိုင်ခင်နိုင်ငံပင်လယ်ပြင်စီရင်လေ့ကျင့်မှုအနေနဲ့အောက်တိုဘာ23ရက်ကစလို့9ရက်ကြာလေ့ကျင့်နေကြတာပါ။အခုလိုရုရှားမြန်မာပူးတွဲစီရင်လေ့ကျင့်မှုတွေရှိလာတဲ့အပေါ်မှာစစ်ကောင်စီအနေနဲ့တရုတ်ထက်ရုရှားကိုပိုးပြီးတော့အကူအပုံပေါ်တယ်လို့နိုင်ငံရေးသိလာသုံးသပ်သူတို့ကအခုလိုသုံးသပ်လိုက်ပါတယ်
။ဟုတ်လားရုရှားကအကူမင်းနော်ကြင်ကြီးကအကူလို့မဖြစ်ဘူးဆိုတဲ့စဉ်းစားချက်အာဒီဝါစဉ်းစားချက်ပေါ်ဒါကဟုတ်နောက်ဝတ်တာကြည့်ရရှိကြတာဆိုတော့အခုရှိတူလာတာပေါ့ရှိတူလာရဆိုတော့ဒီစာတာစာတလေသူတို့အခြေဖြစ်တယ်ရုရှားတလေတို့အခြေဖြစ်တယ်ရုရှားလေအင်အားစုနေရတယ်ပစုံစာတာစာစာစီရင်ပြီးတော့ဟလာလေးနဲ့ကျန်တဲ့ဝရဆိုတဲ့နေလေးရှိတယ်။ရောက်ကိုရဆိုဘူးလူကပို့လေပေါ့နော်။ဒီမှာပို့လေဆိုတဲ့နေထွက်လာတယ်။ဆိုတော့သူ့အောင်ဆောင်ရည်ကတဖြည်းဖြည်းနဲ့ရှေ့ကိုတွန်းနေဆိုရှိတယ်။ဒီကတည်းကအစီအဟုံမြန်မြန်တွန်းချင်နေဒီချက်တည်းလေးရှိနိုင်တယ်။ဒါဟုကဘာနဲ့ချီပြောနော်။ချင်းချင်းအပြောင်းလေပုံမှန်သွားပြီးမှုတည်တာပေါ့။ဒီရရှောက်လေဒီတော့သူတည်းပို့ပြီးတော့မှစိတ်ပါလေပါအခုချင်းနေပို့ရှိတယ်။
အခုလိုရုရှားမြန်မာပူးတွဲစစ်ရေးလက်ချင်းမှုနောက်ွယ်မှာတစ်ဖက်နဲ့တစ်ဖက်လိုလားချက်တွေအရစစ်ရေးအကူအညီဆိုတာထက်ပိုတဲ့စစ်ပွားရေးစစ်ရေးနိုင်ငံရေးတနမန်ရေးတွေကိုစစ်ကောင်စီကထက်သွင်းစဉ်းစားတဲ့လှုပ်ဆောင်မှုအဖြစ်စစ်ရေးနိုင်ငံရေးလေလာသုံးသပ်သူကရှုံမြင်ပါတယ
်။ဆိုရေးလိုလိုအချက်ကိုဖြည့်နိုင်မှုလို့နိုင်ငံရေးကထောက်ခံမှုအပါအဝင်ပေါ့နော်။ဒီစီအတွက်လည်းတတိပေါ့နော်။နောက်နေရာလည်းဘယ်လိုမှမဖြစ်ဘူးအချိန်ကြီးကကျုပ်ကလည်းအားသာကိုယ်ကစိတ်မချအောင်ဆိုတော့ဒီစီအတွက်ကိုစီအရေးကြီးကြားထဲမှာကစားသူထိန်းသွားနိုင်မှုပြုံးနေရရှာနေအောင်လုံးကိုပြန်ပြပြီးထိန်းပြီးတော့သွားနိုင်ရင်တော့အဆုလေးသူရေဆိုင်နေတယ်လို့တွေ့နိုင်တယ်လေစမ်းကြည့်မဲ့အဆုတင်မှာကိုကစီးညောလိုက်လို့ရှိရင်သူတို့တောင်းတောင်းနေနေစီပွားရေးနော်စီကြီးနိုင်ငံကြီးကတ္တမကြီးပေါ့နော်အဲ့ဒီကျောတော်တော့ခါအားသူရနိုင်တယ်လေရရှာတို့အလားတင်းကိုစဉ်းစားနေတယ်ခပါလုံးနဲ့လွှမ်းခြုံနေသူပြွာရဲဒီဟိုဘက်ကလည်းစဉ်းစားလို့ဒီဘက်ကလည်းဒီထဲမှာလိုက်ပြီးတော့ပါဖို့ပေါ့နော်ပါဖို့အားထုတ်တာလေဖြစ်နိုင်တယ်ရေသက်စီလေးကျင်တာလေနောက်ွယ်မှာမျိုးလုံးတော့ကြည့်နေကြမယ်ဝင်ကြည့်စရာဖြစ်လာတာလေပါနိုင်တာပေါ့နော်
ဒေတာရင်းစီရေလေလာသူတွေကတော့မြန်မာစစ်တပ်ဟာရုရှားနိုင်ငံကနေဆူခွိုင်30 MiG-19 နဲ့ရက်တက်ခတ်ရေလေရင်တွေဝယ်ယူနေတယ်လို့ပြောဆိုပါတယ်ဒီနှစ်ပိုင်းတွင်မှာရုရှားနဲ့မြန်မာစီးရေလေ့ကျင့်မှုတွေလည်းခက်စိတ်စိတ်ပြုလုပ်လာနေပြီးအခုနှစ်အတွင်းအကြိမ်ပေါင်း50ကျော်ပူးတွဲစီးရေလှုပ်ရှားဖို့စီစဉ်ထားကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကတရားဝင်ပြောဆိုထားပါတယ်။ရုရှားမြန်မာစီးရေအစမ်းလေ့ကျင့်တာနဲ့စီးရေလေ့ကျင့်မှုတွေကိုကပလီပင်လယ်ပြင်မှာရေပြင်ဝေဟင်းရေအောက်လေ့ကျင့်ခန်းတွေနဲ့လက်တွေ့ပစ်ခတ်တာတွေလုပ်မှာဖြစ်တဲ့အတွက်လေ့ကျင့်ခန်းလုပ်နေတဲ့ဧရိယာနဲ့ငါးမိုင်တွင်တင်မော်ရီကုန်တင်တင်မော်ရီဆက်လီနဲ့ငါဖန်လီတွေရေရင်ရဟရင်တွေဖြတ်တမ်းမသွားဘူးလဲစစ်ကောင်စီကတတိပေးထားပါတယ်မြန်မာနိုင်ငံက2023ခုနှစ်ဖေဖော်ဝါရီလကရွေးကောက်ခံအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာကိုနိုင်ငံတကာကကန့်ကွက်ဆန့်ကျင်နေကြခြင်းဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့တွေကိုစစ်တပ်နဲ့လုံခြုံရေးတပ်တွေကအင်အားသုံးတပ်ဖြတ်ခဲ့တာတွေကြောင့်အာဏာသိမ်းစစ်ကောင်ဆောင်တွေကိုအရေးယူဖို့တောင်းဆိုတာနဲ့ထွက်ပေါ်နေတာပါကြအပြင်မြန်မာနိုင်ငံတော်ဝန်စစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကိုင်ပဋိပက္ခတွေပြင်းထန်နေပြီးစစ်ကောင်စီတပ်ရဲ့လေကြောင်းတပ်ခိုက်မှုတွေအတွင်းအချက်သားတွေထိခိုက်သေးဆုံးနေရတဲ့အတွက်လက်နက်တင်ပို့မှုပိတ်ဆို့ရေးလက်ရင်စီတင်ပို့မှုပိတ်ပင်ရေးနိုင်ငံတကာကတောင်းဆိုနေချိန်မှာပဲရုရှားမြန်မာစစ်ရေးတန်တမာရေးဆက်ဆံမှုကပိုးပြီးတော့တိုးလို့လှုံ့ဆော်လာနေတာလည်းဖြစ်ပါတယ်